ခွင့်ပြုချက်မရှိဘဲဆန္ဒပြမှုကြောင့်ဆိုပြီးငြိမ်းချမ်းစွာဆူဝေးခွင့်စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေနဲ့ရဲတပ်ဖွဲ့ကအမှုဖွင့်ဖို့လိုက်လံဖမ်းဆီးမှုကြောင့်ဆန္ဒပြကြောင်းသားတို့တင်ဆောင်နေကြရပါတယ်။ကြောင်းသားတို့ကိုရဲကဖမ်းဆီးခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့လူမဆုံသေးတဲ့လူမဆုံသေးတဲ့အတွက်ဆိုပြီးပြန်လွှတ်ပေးလိုက်တယ်လို့လည်းတင်ဆောင်နေသူတွေကပြောပါတ ကျွန်တော်တို့ရဲ့ဆိုရင်နေကြတဲ့ခြေနေကိုတော့မတ်တင်ကြီးထိုက်ကတင်ပြပါပါ။ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်ပြန်ဖွင့်ပေးဖို့ ဘူဒီတောင်မြို့နယ်ကမူလာဒန်းလွန်ကျောင်းပေါ်လက်နက်ကြီးကြီးထိမှန်ခဲ့မှုအတွက်တာဝန်ရှိသူတွေဖြေရှင်းပေးဖို့အငင်းပွားပွဲဖြစ်ရက်တွေပွင့်လင်းမြင်သာမှုရှိရေးနဲ့တည်င်းလွတ်လပ်ခွင့်အတွက်လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တွေနဲ့ဖွဲ့စည်းစစ်ဆေးဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာကျောင်းသားတက်မကသုံးခုပေါင်းပြီးရန်ကုန်မှာဆန္ဒပြကြပါတယ်။ဒီလိုဆန္ဒပ ကိုကျော် လင်း ကပြောပါတယ်
ရေစကဖုံးဆက်လာတာကတော့သူတို့ကဟိုပုံမှန်ရှစ်ကုန်းနဲ့အမှုဖွင့်ထားရပေါ့နော်ရေစကန်ကိုလာခဲ့လားဆိုပြီးပြောပါတယ်ဆိုတော့ကျွန်တော်တို့စုစုပေါင်း 6 ယောက်ကိုအမှုဖွင့်ရပေါ့6ယောက်မှာပထမ2ယောက်ကခံထားတယ်နောက်ဆက်ပြီးတော့3ယောက်ခံတယ်နောက်ကျန်တဲ့လူ2ယောက်ခံတယ်ဆိုပြီးစုစုပေါင်းက
태수칸라이하고나위에똥야고진노바웅나테이진노로카이자다냐다마가띠야게고베아바카다냐쿠시와타야가도쿠시기기마수니로수니데보노저로우도타이칸하데디고도쿠루로진노변미로쇠베라이데드포묘로진노로자레자오바고루무송데우고루송마베태비로오스웨샤띠니바자보노
ခွင့်ပြုချက်မရှိဘဲဆန္ဒပြမှုကြောင့်ငြိမ်းချမ်းစွာဆွေးကွင်စီတန်းလှည့်လည်ကွင်ဆန်ရာဥပဒေနဲ့အမှုဖွင့်မယ်လို့ရဲကအကြောင်းကြားလာတဲ့အကြောင်းပြောလာတဲ့ကိုကျော်လင်းကတော့ရခိုင်ចောင်းသားများတက်မကတက်ကတူများရန်ကုန်ရဲ့မူဝါဒရေးရာတာဝန်ခံနောက်နိုင်ငံရေးသိပ္ပံမဟာဘွဲ့ចောင်းသားတူဖြစ်ပါတယ်ဆန္ဒပြပွဲတွေအတွက်ခွင့်ပြုချက်တောင်းရမယ်ဆိုတဲ့ဥပဒေရှိပေမဲ့
ဘာကြောင့်မတောင်းဘဲဆန္ဒပြခဲ့တာလဲဆိုတာကိုလည်းသူကအခုလို့ပြောပါတယ်။နိုင်ငံသားတယောက်အနေနဲ့ကျောက်သူကျောက်သားရဲ့အနေနဲ့ပေါ့နော်ကျွန်တော်တို့ရဲ့အနေနဲ့ကျွန်တော်ပြုလို့နေနေထိုးထုတ်တယ်။ကျွန်တော်တို့ထင်ရှားတယ်ကိုကျွန်တော်တို့လက်လက်စွာထုတ်ပြီးပြောတယ်။ဆိုတော့ဒါကကျွန်တော်နိုင်ငံသားတယောက်အနေနဲ့လူသားတယောက်အနေနဲ့ရပ်ပယ်ခွင့်ကိုကြည့်သုံးနေလို့ကျွန်တော်ယူဆတယ်။ဆိုတော ပေါ့
ရန်ကုန်တိုင်းကမာရွတ်မြို့နယ်ရဲစခန်းကငင်းချန်စွာစုဝေးကွင်စီတန်လက်လေကွင်ဆိုင်ရာဥပဒေနဲ့အမှုဖွင့်ဖို့ဆိုတဲ့ကျောင်းသား9ဦးထဲမှာ2ဦးကရခိုင်ကျောင်းသားများတပ်မကတက္ကသိုလ်များရန်ကုန်ကဖြစ်ပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရန်ကုန်စီးပွားရေးတက္ကသိုလ်ကျောင်းသားများတပ်မကရွာသားကြီးနေမြေတို့ကကျောင်းသား9ဦးတို့ဖြစ်ပြီးအမျိုးသမီး2ဦးနဲ့အမျိုးသား9ဦးပါတယ်လို့လည်းပြောပါတယ်တနင်္ဂနွေမှာရဲစခန်းမှာခਿੱတထိမ့်သိမ်းခံခဲ့ရသူ6ဦးရှိပြီး3ဦးကတော့တင်းရှောင်နေတဲ့အကြောင်းတင်းရှောင်နေရတဲ့အကြောင်းရင်းကိုလည်းကိုကျော်လင်းကအခုလိုပြောပါတယ
်ကျွန်တော်တန်လျာရှိတာကဟိုဗာကျောင်းရှိရလူကိုဖမ်းပြီးတော့ဆက်ပြီးမလုပ်လေပေါ့ဒါဆိုလို့ကျွန်တော်တို့ကိုဆက်ပြီးစောင့်နေနေပေါ့အဲ့ဒါလည်းကျွန်တော်တန်လျာရှိတယ်နောက်တစ်ခုကကျွန်တော်စဉ်းစားမိတာကျွန်တော်ဒါကကျောင်းသားများကရှိတဲ့တဲ့ကြောင့်ဒါနိုင်ငံရေးကပို့ပြီးတော့ sensitive ဖြစ်တယ်။အဲဒါကြောင့်ကျွန်တော်တို့ပို့ပြီးတော့ကြီးတဲ့ပုံမှန်တွေနဲ့ဟိုတားရဲထားလာမှာကိုကျွန်တော်တို့စိုးရင်လို့ပြောတော့အဲဒါကျွန်တော်တို့လည်းအမှမခံနိုင်ဘူး။ဆိုတော့အဲဒါကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုဆက်ပြီးတော့ပဲဟိုအကြံဉာဏ်တွေတောင်းနေရယ်စောင့်နေရယ်ကျွန်တော်တို့လည်းဒီတရားရေးစနစ်ကိုတဲ့ဒီလေအရင်ကြီးမရှိဘူးဆိုတော့ဘလို့လုပ်ရမယ်ဆိုတော့နည်းနည်းဆက်ပြီးစဉ်းစားနေပါလေ
ရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြမတပ်မတော်ကြားတိုက်ပွဲတွေကပြီးခဲ့တဲ့နှစ်ကလေးကစခဲ့တာပါနှစ်ဖက်တိုက်ပွဲတွေရှိသလိုပဲအရက်သားပြစ်မှတ်တွေပေါ်ကိုလက်နက်ကြီးကြီးထိမှန်တာကြောင့်အရက်သားထိခိုက်သေးဆုံးမှုလည်းရှိပါတယ်ဒါပေမဲ့ဒီလိုတိုက်ခိုက်မှုတွေအပေါ်ဘယ်ဘက်ကမှတာဝန်မယူကြပါဘူးရှင်